ပြည်ပလုပ်ငန်းရှင်တွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုပဲတန်းတူအခွင့်အရေးတွေနဲ့ပံ့ပိုးမှုတွေလှူသွားပေးမယ်အတွက်နှိရှေလာရောက်ရင်းနှီးမြှုပ်နှံကြဖို့စီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးကဖိတ်ခေါ်လိုက်ပါတယ်။ပြည်ပလုပ်ငန်းရှင်တွေအတွက်မျှတစွာရှင်ပြိုင်ခွင့်ပေးမယ်ဥပဒေတွေနဲ့ဤဥပဒေတွေနဲ့ကာကွယ်ပေးသွားမယ်လို့လည်းဆိုပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမ်မီခါကပေးပို့ထားပါတယ်ရှင
်။ဒီကနေ့ရန်ကုန်မြို့ Novo Hotel ဟိုတယ်မှာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်တွေကိုတွေ့ဆုံခြင်းစီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကဖိတ်ခေါ်လိုက်တာပါဒါဟာအာဏာရ NLD ပါတီဦးဆောင်တဲ့အစိုးရတည်ရဲ့စီးပွားရေးလုပ်ငန်းစဉ်တွေကိုပထမဦးဆုံးအနေနဲ့နိုင်ငံတကာကလုပ်ငန်းရှင်တွေကိုချပြခဲ့တာလည်းဖြစ်ပါတယ်ယင်းဤမြုံနံသူတွေအတွက်မျှတတဲ့အခွင့်အရေးတွေပေးနိုင်ဖို့မကြခင်ကပဲယင်းဤမြုံနံမှုဥပဒေကိုပြင်ဆင်ထားပြီးဖြစ်တာမို့လာရောက်ယင်းဤကြဖို့နဲ့တိတ်မကြခင်အတော်တွင်မှလည်းဒီဥပဒေနဲ့ပတ်သက်တဲ့လိုက်နာရမယ့်ဤဥပဒေတွေကိုထပ်မံထုတ်ပြန်ပေးသွားမယ်လို့ဝန်ကြီးကပြောပါတယ်
ပြည်ပကလုံရရှိများအားလုံးကိုကျွန်တော်တို့ဒီနေ့ဖိတ်ခေါ်ပြီးရှင်းပြရအဓိကချက်ကတော့မြန်မာနိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုဥပဒေရဲ့အတူမကြခင်မှာထပ်ပေါ်လာမဲ့လုံထုံးလုံးကြီးတွေဥပဒေတွေအားလုံးသည်ကျွန်တော်တို့ပြတ်တာမှောင်ကောင်စွာနဲ့လုံရရှိတွေအားလုံးကိုမြန်မာနိုင်ငံတွင်းမှာယင်းနှီးမြှုပ်နှံခွင့်ပေးထားတဲ့ဥပဒေတွေဖြစ်ပေါ်လာပါပြီ။နှီးဥပဒေဖြစ်ပေါ်လာပါပြီ။ပြတ်တာတဲ့ယင်းနှီးမြှုပ်နှံမှုနေပယ်ဖြစ်လာပါပြီ။အခက်အခဲတွေကြုံတွေ့ရတဲ့အခါမှာလည်းကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့အချိန်ပိုင်းလိုက်အမိကထိတွေ့ပြီးတော့တည်ကြုံရတဲ့ issue တွေ difficulties တွေ problem တွေကိုကျွန်တော်တို့နှိမ့်နိုင်လို့ဖြေရှင်းပြီးတော့ပံ့ပိုးပေးပါမယ်။ပြည်ထောင်စုပုဂ္ဂိုလ်တွေကိုပံ့ပိုးပေးတယ်လို့ပဲဒီဘက်ကလုံလောက်ရှင်လို့ကျွန်တော်ပံ့ပိုးပြီးတော့ကုညီဆောင်ပေးပါမယ်။မြန်မာနိုင်ငံဟာအငြင်းနဲ့မတူတဲ့စီးပွားရေးအခွင့်အရေးစီးပွားရေးနယ်ပယ်ကိုခင်ကျင်းသာပြီးဖြစ်တယ်ဆိုတော့ကျွန်တော်ပြောလိုပါတယ်
။ဒီလိုပြည်ပလုပ်ငန်းရှင်တွေကိုလာရောက်ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်လိုက်တဲ့အတွက်ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့မိမိတို့လုပ်ငန်းတွေရပ်တန့်သွားမလားလို့မစိုးရိမ်ကြဖို့နဲ့အစိုးရအနေနဲ့အကောင်းဆုံးရှင်ပြိုင်နိုင်အောင်ပံ့ပိုးပေးမယ်လို့ဝန်ကြီးကကတိပြုခဲ့ပါသေးတယ်။အားနည်းနေတဲ့ဗန်လုပ်ငန်းတွေမှာလည်းပြည်ပရင်းနှီးမြှုပ်နှံမှုတွေခွင့်ပြုသွားမယ်။ဒီပြင်ခေတ်နောက်ကျနေတဲ့လေယာဉ်လုပ်ငန်းတွေမှာပါပြည်ပရင်းနှီးမြှုပ်နှံခွင့်တွေကိုပေးသွားဖို့စီစဉ်ထားတယ်လို့လည်းပြောပါရစေ။ဒီလိုပြည်ပလုပ်ငန်းရှင်တွေကိုဖိတ်ခေါ်လို့ပြည်ရင်းလုပ်ငန်းတွေပြိုလဲနိုင်တယ်ဆိုတဲ့စင်ကြီးတွေမပေးဘဲဒန်းတူရှင်ပြိုင်ကြဖို့ပြည်ရင်းလုပ်ငန်းရှင်တွေကိုဝန်ကြီးကတိုက်တွန်းခဲ့ပါသေးတယ်။မြန်မာနိုင်ငံယင်းနှိမ့်မြုံနယ်မှုနဲ့ညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကောင်နိုင်ဦးကတော့ပြည်တွင်းပြည်ပလုပ်ငန်းရှင်တိုင်းလွယ်ကူလင်းမြန်စွာယင်းနှိမ့်မြုံနယ်လာနိုင်ဖို့တည်ဆဲကုမ္ပဏီအဥပဒေကိုမကြခင်ပြင်ဆင်ပေးသွားဖို့ရှိတယ်လို့ပြောပါတယ်
။ Myanmar will be ready to you know to start with a new system a new companies law and new investment law in before the end of 2017
2019ခုနှစ်မှာကိုမြန်မာအနေနဲ့စနစ်တည်ရင်းနှီးမြှုပ်နှံမှုဥပဒေအသစ်ကုမ္ပဏီဥပဒေအသစ်တွေနဲ့စတင်လှုပ်ဆောင်ဖို့အစဉ်အသင့်ဖြစ်မှာပါကုမ္ပဏီဥပဒေအသစ်မှာဆိုရင်လုပ်ပိုင်ခွင့်တွေအများကြီးပိုပေးထားပါတယ်တားဆီးကန့်သတ်ချက်တွေလည်းအများကြီးလျှော့ပေးထားပါတယ်ကျွန်တော်တို့ကကုမ္ပဏီကိုအွန်လိုင်းကနေမှတ်ပုံတင်လို့ရမယ့်စနစ်တစ်ခုကိုလည်းစီစဉ်ပေးနေပါတယ်2018နှစ်လည်လောက်မှာကိုအဲ့ဒီစနစ်နဲ့စသွားနိုင်မယ်လို့မျှော်လင့်ပါတယ်ယင်းနှိမ့်မြှုပ်နှံသူတွေအလွယ်တကူလုပ်ကင်နိုင်ပြီးစီးပွားရေးလုပ်ငန်းတွေတိုးချဲ့နိုင်ဖို့ကျွန်တော်တို့စူးစမ်းဆောင်ရွက်နေပါတယ
်။လက်ရှိချိန်မှာနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုပမာဏဟာ2019ဖေဖော်ဝါရီလအထိကန်ဒေါ်လာ6ဘီလီယံကျော်ရှိနေတယ်လို့အစိုးရကထုတ်ပြန်ထားပါပဲ။မြန်မာနိုင်ငံတွင်းကိုလာရောက်ယင်းနှိမ့်မြှုပ်နှံမယ်ဆိုရင်လျှက်စစ်မီးရရှိဖို့ခက်ခဲတာ၊ကျိုးနီစနစ်တွေရှိနေသေးတာနဲ့ဥပဒေရေးရာခိုင်မာမှုအားနည်းတာတွေကြောင့်လာရောက်ယင်းနှိမ့်မြှုပ်နှံနဲ့ပြည်ပယင်းနှိမ့်မြှုပ်နှံမှုပမာဏဟာအားနည်းနေသေးတယ်လို့ပြည်ပလုပ်ငန်းရှင်တွေကထောက်ပြကြပါတယ်။စားတောက်ကုန်လုပ်ငန်းတစ်ခုဖြစ်တဲ့ Test Chem လုပ်ငန်းကအထွေထွေမန်နေဂျာတဦးဖြစ်တဲ့ Mr. Chaya Yunsan ကတော့
Challenge is the policy consistency in policy. For example, just now the gentleman bring up the issues. MIC
ဆင်ခုံမှုတစ်ခုကတော့မူဝါဒကိုတသမတ်တည်းထိန်းထားနိုင်ရေးပဲဖြစ်ပါတယ်။ဒီအောက်ကတင်သွင်းလိုက်တာကို MIC ကအရင်တည်ပြုပေးတယ်။ဒါပေမဲ့နောက်ကျတော့အစိုးရကဒါကိုခွင့်ပြုတော့ဘူးဆိုတာဖြစ်လာတယ်လေ။ဒီမှာယင်းနှိမ့်မြှုပ်နှံသူတွေအခက်အခဲတွေ့ရတာပါပဲဖြစ်နေပုံက3လီတာစီမံကိန်းတစ်ခုလုပ်ဖို့ခွင့်ပြုမိန့်ကြပြီးလုပ်နေတော့မှနောက်ကျရပ်ထားရမယ်ဆိုတာဖြစ်လာပါရောဒီတော့ယင်းနှိမ့်မြှုပ်နှံသူတွေကလည်းစက်ပြီးဘာမှမလုပ်ရဲရတော့ပါဘူ
းလက်ရှိခက်ခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ
် is improving there still some room to be improved
တူတက်မှုတွေတော့တွေ့ရပါတယ်ဒါပေမဲ့ပို့ပြီးတော့တူတက်အောင်လုပ်လို့ရပါသေးတယ်ဒုတိယကြိမ်ထုတ်ပြန်လိုက်တဲ့2001ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေမှာကနိုင်ငံယင်းနှိမ့်မြှုပ်နှံမှုတွေကိုပြည်သူပိုင်းမလုပ်လိုက်ဘူးဆိုတာပါဒါပြင်နောက်ထပ်ပို့ပြီးတော့တိုးတက်မှုတွေရှိအောင်လည်းလုပ်ပေးပါတယ် MIC ရဲ့အထူးကောင်းမွန်တဲ့အစာပြိုလှုပ်ဆောင်မှုတွေပါ
လာမယ့်2018-2019မှာမြန်မာနိုင်ငံဟာပြည်ပနိုင်ငံတွေရဲ့အကောင်းဆုံးယင်းနှိမ့်မြှုပ်နှံနိုင်မဲ့ ငရာတစ်ခုဖြစ်စေရမယ်လို့ကတိတွေပေးခဲ့ပြီးယင်းနှိမ့်မြုံနယ်မှုမှာမလိုလားအပ်တဲ့မူဝါဒပိုင်းဆိုင်ရာတွေကိုပြုပြင်ပြောင်းလဲမှုတွေလုပ်ပေးမယ်လို့လည်းပြောဆိုလိုက်ပါတယ်